ောက်ပြီဆိုတော့ညစ်တက်မှာဘာကြီးထူးထူးခြားခြားလုပ်ဖို့စီစဉ်ထားလိုက်ကိုသားညုံ
ထူးခြားရည်လို့တော့မရှိပါဘူးဗျာအသက်လည်းရလာပြီဆိုတော့ကျမိုက်ကောင်းနေဖို့ပဲရှိပါတယ်မဆုတော့မှာပါဗျာ
ကျွန်တော်လည်းထူးထူးခြားခြားမရှိလာပါဘူးတခုပဲ online account တွေပို့ပြီးတော့လုံခြုံအောင်လို့ password တွေအတစ်ပြင်မယ်လို့တော့စိတ်ကူးရှိတာပဲရှင်
ကောင်းသားပဲဗျာနီးပညာတွေကလူတွေရဲ့နေ့စဉ်ဘဝမှာနေရာယူမှန်းမသိပို့ပြီးတော့ယူလာကြပြီဆိုတော့ကိုယ့်ရဲ့ online data ချက်လက်တွေကိုပို့ပြီးတော့လုံခြုံအောင်လို့လုပ်ဖို့လိုလာတာကတော့သိကြတယ်ဗျာ
ဒုစရိုက်လုပ်ငန်းတွေကိုအုပ်စုဖွဲ့လုပ်နေကြသူတွေ online ပေါ်မှာလိမ်ညာနေကြသူ online တခိုး hacker တွေဆိုတာကျွန်တော်တို့လူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူပြီးတော့စီးပွားရှာနေကြတာရှင်။တို့လုပ်ငန်းကအစ်င့်မြင့်ကြီးကျယ်လာလေ online account တုံးတဲ့သူတွေဘက်ကလည်းပို့ပြီးတော့လုံခြုံအောင်လုပ်ဖို့လိုလာနေပဲလေမဟုတ်ဘူးလား
။လုံးဝလက်ပြင်းကြီးဖြစ်နေတာကတော့အိမ်လုံခြုံရေးအတွက်တပ်ထားကြတဲ့ security camera တွေကို hacker တွေကကြားအနေခိုးဝင်ကြည့်ပြီးတော့အိမ်ထဲကလူတွေကိုလှမ်းစကားပြောတဲ့ကိစ္စလေးအမေရိကန်တွေကနေရာဆုံးပဲ Mississippi, Georgia, Florida နေရာဆုံးမှာဖြစ်တာရ
Amazon company by Ring ဆိုတဲ့လုံခြုံရေးကင်မရာတွေကို hacker တွေကြားကနေဝင်ကြည့်ပြီးတော့တစ်ဖက်မှာရှိနေတဲ့သူတွေကိုလှမ်းစကားပြောခိုးကြည့်တာတွေလုပ်တာလေ California ကအဖြစ်တယောက်ဆိုရင်သူ့ရဲ့ကလေးတွေကိုထောင်ခံလို့ဆိုပြီးတော့ Ring company ကိုတရားတော်ဆွဲထားသေးတယ်ပြောရရင်တော့ Ring လုံခြုံရေးကင်မရာတွေပဲ hack လုပ်ခံရတာမဟုတ်ဘူးရှင် Google ရဲ့ Nest လုံခြုံရေးကင်မရာတွေလည်း hack လုပ်ခံရတယ် password တွေမလုံခြုံတာကအဓိကအကြောင်းပေါ့
Ring ကုမ္ပဏီကတော့သူရဲ့အိမ်လုံခြုံရေးကင်မရာတုံးကြသူတွေအနေနဲ့ password တွေကိုခိုင်ခိုင်မာမာမထားအောင်ဖြစ်တာဆိုပြီးကြီးနေတဲ့ထုတ်ပါတယ်။ကင်မရာဝယ်ယူဆိုင်အတွက်ပေးထားတဲ့ password ကိုမပြောင်းတာ two factor authentication လို့ခေါ်တဲ့ကို online အကောင့်နဲ့ဝင်နိုင်ဖို့အတွက်လုံခြုံရေးကိုနှစ်ဆင့်ဖြည့်ရတာမျိုးလုပ်ထားတာကြောင့်ဖြစ်တဲ့ဆိုပြီးရှင်းချက်ထုတ်ပါတယ်။
သောသောပြောရဲဒီ hack လောက်ခံရရဲဆိုတဲ့သူတွေကတနည်းအားမသုံးထားပြီးသား password တွေကို ring လုံခြုံရေးကင်မရာတွေမှာလဲရှင်းသူသုံးလို့ဖြစ်ကြတာပါ။အဲ့ဒီအခြားအကောင့်တွေ hack လောက်ခံရတော့အဲ့ရနေတစ်ဆင့်ဒီလုံခြုံရေးကင်မရာအကောင့်ကိုလည်းလွယ်လွယ် hack လုပ်လို့ရသွားတာကိုသားညုံရ။ဒါပေမဲ့ Ring တို့ Nest တို့အနေနဲ့ကလည်းသူတို့ကင်မရာတွေတုံးနိုင်မှုအတွက် online account ဖွင့်နေဆိုရဲက two factor authentication နှစ်ဆင့်ဝင်ရတဲ့နည်းကိုမဖြစ်မနေသုံးဖို့လိုတယ်လို့လောက်ကိုလှုပ်ထားရမယ်လို့ထောက်ပြမှုတွေလည်းရှိနေတယ်။ Bitdefender ဆိုတဲ့ cyber လုံခြုံရေးနဲ့ security software company ရဲ့အပြောအယဆိုရင်တော့အိမ်တကားပေါက်တွေမှာတက်ကြတဲ့ Ring လို့ခေါ်ခေါင်းလောင်းတွေရဲ့လုံခြုံရေးဟာကွက်တွေရှိနေတာကြောင့်ကိုအိမ်ရဲ့ဒီ wifi passport ကိုသူကနေတစင်ခိုးယူဖို့လွယ်လွယ်လေးတဲ့
အခုခေတ်မှာအိမ်သုံးဘာပစ္စည်းပဲဝယ်ဝယ်သူတို့ပစ္စည်းသုံးနိုင်ဖို့တက်ဆိုင်တဲ့ online account လို့တော့ခက်လွယ်လွယ်ပဲ password ပြီးလိုက်ကြတာမျိုးတနည်းအားမှာသုံးထားပြီးသား password ကိုပဲစင်လူရောမှာသုံးလိုက်တာမျိုးကလောက်ကြမှာပဲနောက်တစ်ခုကအဲ့ဒီပစ္စည်းတိုင်းမှာ default password ဆိုတဲ့စိတ်ဝင်စားထုတ်ပေးလိုက်ပြီးသားအားလုံးစင်တူ password တွေပါထားပြီးသားအဲ့ဒီ password တွေကိုပြောင်းရမယ်ဆိုတာကလည်းလူတိုင်းသိပြီးကြတာမဟုတ်ဘူးဗျအဲ့လိုမျိုးမပြောင်းလို့လဲ hacker တွေကလွယ်လွယ်ကူကူဂျာကနေခိုးဝင်နိုင်တာ
နောက်ဆုံးကပြောသလိုပဲဒီ online account တွေဝင်ဖို့အဆင့်တစ်ဆင့်ဖြတ်တဲ့နဲ့ဆိုတာကိုလည်းတော်ရုံလူတိုင်းကအလေးထားကြတာမဟုတ်ဘူးရှင်ပို့ပြီးအလုပ်လုပ်တာကို two factor authentication လုပ်မယ်ဆိုရင်ပထမ password ထည့်ပြီးသွားလို့ရှင်လေနောက်တစ်ဆင့်အတွက် code number လိုသေးတယ်လေအဲ့ code ရဖို့ကကိုယ်ဖုန်းနဲ့ message နဲ့ပဲဖြစ်ဖြစ် email ကနေပဲဖြစ်ဖြစ်ထပ်တောင်းရတာကို
တခုရှိတာကတော့အခုခေတ်မှာဘာပဲတုံးတုံး password လိုတော့ password တိုင်းကိုခက်ခက်ခဲပြီးဖို့တိုက်တွန်းရတာလေဇွေတော့မလွယ်ဘူးဗျမိလာချက်တွေရဆိုရင်တော့ password တစ်မျိုးတည်းကိုအကောက်၅မျိုးမှာစီစဉ်သုံးကြသူတွေကလည်း50ရာခိုင်နှုန်းလောက်ရှိနေတယ်တဲ့အဲ့တော့ hacker က password တစ်ခုကိုခိုးနိုင်ပြီဆိုတာနဲ့အဲ့ဒီ password နဲ့တခြားအကောက်တွေတည်းကိုခိုးဝင်နိုင်ဖို့လွယ်သွားပြီလွယ်လွယ်နားလည်အောင်ပြောရမယ်ဆိုရင်တော့အိမ်တကားရောကားတကားရောယုံတကားရောတစ်ခုလည်းဆိုလို့ရှိရင်တကူကအဲ့ဒီ dot တစ်ခုလည်းကိုသုံးပြီးတော့အားလုံးကိုလွယ်လွယ်ဖွင့်နိုင်တဲ့သဘောပါ
အဲ့ဒါကြောင့်သူကတော့ password တွေတင်ထားတဲ့ဒီ password manager app တွေကိုတုံးထားဖို့တိုက်တွန်းနေတယ်။အဲ့ဒီ app တွေကကိုယ့်ရဲ့အချက်အလက်တွေကိုတင်ထားပေးတဲ့မိခင်တက်တာလို့ပြောရမှာပေါ့။ online ပေါ်မှာကိုယ်ဝင်လေးရှိတဲ့ account တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုအဲ့ဒီ app တွေကတင်ထားပေးရုံမကဘူး။လုံခြုံစိတ်ချရတဲ့ password တွေကိုလည်းသူတို့ကထွင်ပေးနိုင်တယ်လေ
။နောက် account တစ်ခုဝင်တိုင်းအဲ့ဒီ account နဲ့ဆိုင်တဲ့ user name တို့ password တို့ကိုမှတ်ထားကြရမလို့။ password manager app ကမှတ်ထားပြီးတော့သူ့လူလူဖြည့်ပေးနိုင်တယ်တဲ့။အဲ့ app ကိုသုံးနိုင်ဖို့အတွက် master password တစ်မျိုးပဲကိုကမှတ်ထားဖို့လိုတယ်။ဒါမှမဟုတ်ရင်လည်း smartphone ပေါ်မှာကိုယ့်လက်ပုံနဲ့ဝင်လို့ရတယ်။ password manager app တွေကအမျိုးစုံရှိပါတယ်
။ဟုတ်ပါတယ်။အဲ့လိုမျိုးဒီ password manager app တွေကအခါနဲ့ရှိတယ်လို့အဖို့အခပေးရတာမျိုးလည်းရှိပါတယ်။ LastPass တို့ OnePassword တို့ကတော့အခါနဲ့ app တွေထဲမှာစိတ်ထားရတယ်လို့ကျွမ်းကျင်သူတွေအကြံပေးကြတယ်ရှင
်။မဆုမက smartphone လို့ပြောတော့ကိုယ့် smartphone တွေမှာ passcode ထည့်ထားဖို့လည်းကျွမ်းကျင်သူတွေကလေးစင်းနဲ့တိုက်တွန်းကြပါတယ်။smartphone passcode ထည့်ထားဦးဆိုရင်အဲ့ထဲမှာရှိသမျှလူမှုကွန်ရက် app ကနေပြီးတော့ဘဏ်နဲ့ဆိုင်တဲ့ app အစုံကိုသုံးသမျှ app တွေနဲ့ဆိုင်တဲ့ကိုယ့်ရဲ့အချက်လက်အားလုံးကိုခိုးယူနိုင်ဖို့အတွက် gate ကဖွင့်ထားပေးသလိုဖြစ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကရှင်းပြတယ်ဗ
ျ password တွေခိုင်ခိုင်မာမာထားတယ်လို့ပြောနေလို့တစ်ဆက်တည်းမေးရအောင်ပဲ2019ခုနှစ်ထဲမှာလေအញ្ញံဆုံး password ကဘာလို့ထင်လဲကိုသားညုံ
ABCD လားမသိဘူးလား
နည်းစတဲ့ကိုသားညုံဦးရ splash data ဆိုတဲ့ data လုံခြုံရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီက ခေါ်ဝင်လို့အလွယ်ဆုံး password 10မျိုးကိုနှစ်စဉ်စရင်ထုတ်တယ်။အဲ့ဒီထဲမှာအញ្ញံဆုံး password က123456တဲ့2018ခုနှစ်တုန်းကအញ្ញံဆုံးခေါ်ဝင်ဖို့အလွယ်ဆုံးနံပါတ်1နေရာရခဲ့တာကလည်း123456ပဲ။အဲ့ဒီစရင်ထဲမှာ password ကို password လို့ပြန်ပြီးတော့ပေးထားတာတော့ပါသေးတယ်။123456ပါတယ်။ I love you ဆိုတာပါတယ်။ဒီကနေ့6လုံးဇက်တိုက်ပေးထားတာပါတယ်123123ဆိုပြီးပေးထားတာလည်းပါတယ်ရှင
့် online account တွေကနေပြီးတော့ခူးယူကြတယ်ဒီ password ပေါင်း5000တဲကမှ online hacker တွေစမ်းထည့်ကြည့်တာအများဆုံး password တွေကိုလေးလာသုံးသပ်ပြီးတော့ slash data ကစင်ပြည့်စုံထားတာတဲ့
လုံခြုံရေးအများဆုံး password 25ခုရဲ့ကအနည်းဆုံးတစ်ခုကိုကဘာတဝမ်း computer သုံးနေတူ10000ခန့်နှုံးလောက်သုံးနေကြတယ်လို့ slash data ကခန့်မှန်းပါတယ်ခမ်းမလို့အလွယ်ဆုံးအများဆုံးဆိုတော့123456ကိုသုံးတဲ့သူကလည်း300ခန့်လုံးနီးပါရှိတယ်ရှင့
်အခုခေတ်စိုက်ဘာတခုတွေကနောက်ဆုံးမနည်းပညာတွေသုံးပြီးတော့ဖြစ်နိုင်ခြေရှိတဲ့ password ပေါင်းတန်းနဲ့ချီကိုတစ်စက္ကန့်အတွင်းမှာခမ်းမနိုင်တဲ့ computer program တွေလုပ်ထားကြတာဗျအဲဒါကြောင့်လည်း password တွေကိုခက်ခက်ခဲခိုင်မာအောင်လုပ်ကြပါဆိုပြီးတော့ကျင့်ကြံသူတွေက 3P တိုက်တွန်းနေကြတာ
ကျန်းကျင်သူတွေတိုက်တွန်းနေတဲ့မှာကိုရင်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုစိတ်ပြီးတော့အရေးမကြီးတဲ့ website တွေအတွက်ဆိုလို့ရှိရင်အစစ်အမှန်တွေပေးကြမလို့ဘူးတဲ့ဥပမာကို့အမေရဲ့အပြုဘဝတော့ကနာမည် mother's maiden name ကဘာလဲဆိုတာမျိုးကလူမှုကွန်ရက်သုံးနေကြတဲ့ချက်ကြီးမှာရှာနိုင်ဖို့လွယ်လွယ်လေးတဲ့အဲဒါကြောင့်မလို့ဒီ account လုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေဖြေလို့ရှိရင်တချို့ကညာပြောဖို့လည်းတိုက်တွန်းပါတယ်အဓိကကတော့မတမာတဲ့နီးနဲ့ကို့ account တွေကိုခိုးဝင်မဲ့သူတွေခံမှန်းရခက်ခဲနိုင်တဲ့ password တွေပေးထားဖို့နဲ့ password တစ်မျိုးရဲ့ကို account အလုံးအတွက်မသုံးကြဖို့တိုက်တွန်းနေကြပါတယ်ရှင်